တင်တဲ့တင်ရအီမန်နီယယ်မက်ခရွန်ဟာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရတယ်လို့တင်တဲ့အဆိုအရကစစ်တပ်လေးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တင်ရမှာကိုဗစ် -19 ရောဂါလက္ခဏာတွေစတွေ့ခဲ့ရတဲ့နောက်ဆန်းသက်ဆစ်ဆီးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။တင်ရမက်ခရွန်ဟာတင်တဲ့နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေအတိုင်းခုနှစ်ကြာတည်ကြာခွဲနေထိုင်မှာဖြစ်ပြီးသူ့တာဝန်ဝတ္တရားတွေကိုအဝေးကပဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာအခုခါမှာသူတို့ကဒီရောဂါကူးစက်မှုရှိမှရှိကိုစစ်ဆင်းနေကြပါပြီ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအသက်42နှစ်ရှိပြီဖြစ်တဲ့သမရမေခွန်ကပါရီမှာပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတန်နဲ့ဗိုလ်တပုနေမှာတွေ့ဆုံခဲ့တယ်လို့ဒီသတင်းပတ်တင်မှာပဲဥရောပကောင်စီအကြီးအကဲ Charles Michel ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့နဲ့လည်းနေ့လယ်စာအတူစားခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါစတင်ခဲ့တဲ့မူလအရင်းမြစ်ကိုစုံစမ်းဖို့အတွက်January ပထမပတ်တည်းမှာတရုတ်နိုင်ငံတဲကိုအဖွဲ့ဝင်10ဦးပါသူတေသနအဖွဲ့တစ်ဖွဲ့ကိုဆင်းလွတ်မယ်လို့ဗိုလ်တပုနေမှာပဲ WHO ကကြေညာခဲ့ပါတယ်။အခုအခါကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက84သန်းကျော်နဲ့တေဆုံးရသူက 1.6 သန်းကျော်ရှိနေပါပြီ။